COVID-19 ခရောကတုံ့ပြန်ရေးအတွက်အထောက်အကူဖြစ်အောင်ကမ္ဘာတလုံးအပြစ်ခံရဆဲကြဖို့ကုလသမဂ္ဂတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ရဲ့ပန်ချာမှုရပ်ပေါင်း100ပြည့်ခဲ့တဲ့နောက်မှာဗော်ဒဘူးနေကကုလသမဂ္ဂလုံခြုံရေးကောင်စီမှအင်အားကြီးနှစ်နိုင်ငံရဲ့ကန့်ကွက်မှုတွေကိုကြော်လွှားပြီးတခဲနဲ့အတည်ပြုနိုင်ပြီဖြစ်ပါတယ်။ညှိနှိုင်းမှုတွေဟာမလွဲကူလှပေမဲ့အခုလိုဆောင်းဖြတ်ချက်ချနိုင်တာကိုကြည့်ရင်အထူးသဖြင့်ဒီကာယောဂါကိုရင်ဆိုင်ရမှာမတူကွဲပြားမှုတွေကိုကြော်လွှားနိုင်တဲ့ဆိုတာပြနေကြောင်းလုံခြုံရေးကောင်စီအလှည့်ကျသဘာဝတိကုလသမဂ္ဂဆိုင်ရာဂျာမနီတန်မတ်ကြီးကပြောပါတယ်။မတ်လ23ရက်နေ့ကအာရှဥရောပနဲ့မြောက်အမေရိကတိုက်ကနေရာတချို့မှာဒီယောဂါကူးစက်မှုအခြေအနေဆိုးဝါးလာနေချိန်မှာပဲဆေးပညာရှင်တွေနဲ့ကုလီကယ်ဆယ်ရေးလုပ်သားတွေဒီယောဂါတက်ဖြစ်လှုပ်ဆောင်နေအောင်သက်ဆိုင်အဖွဲ့အစည်းအလုံးကအပြစ်ခတ်တွေရပ်ဆဲကြဖို့ကုလသမဂ္ဂတွင်းမှုချုပ်ကပန်ကြားခဲ့တာပါဒီပန်ကြားချက်ကိုနိုင်ငံအများပြားနဲ့လက်နက်ကိုင်အဖွဲ့အများပြားကအပြည့်သဘောဆောင်တုံ့ပြန်ကြပါမယ်တချို့နိုင်ငံတွေမှာတော့တိုက်ပွဲတွေပိုးပြီးတိုးလာတာရှိပါတယ်ကိုရိုနာဗိုင်းရပ်စ်စတင်ဖြစ်ပွားမှုနဲ့ကူးစက်ပြန့်နှံ့မှုတွေနဲ့ပတ်သက်ပြီးအမေရိကန်နဲ့ပြည်သူကြားဆက်ဆံရေးမပြေမလည်ဖြစ်နေတာကြောင့်လက်နက်ကိုင်ပဋိပက္ခအရေးဘယ်လိုကင်တွေဖြေရှင်းရမလဲဆိုတာကိုကုလသမဂ္ဂလုံခြုံရေးကောင်စီမှာသဘောတူညီမှုမရနိုင်တဲ့အတွက်အခုလိုကြန့်ကြာခဲ့ရတာလည်းဖြစ်ပါတယ်